မြန်မာနိုင်ငံကရိုညာမွတ်စတင်နီပေါ်လူခွင့်ရေးချိုးဖောက်မှုတွေအတွက်တပ်မတော်ကာကွယ်ရေးဦးစီးချုပ်ကိုတန်ခတ်ရေးယူဖို့အမေရိကန်ထက်လွှတ်တော်မှတ်တွေကတိုက်တွန်းလိုက်ကြပါတယ်။ဆိုရတဲ့လူခွင့်ရေးချိုးဖောက်မှုတွေပေါ်နိုင်ငံတကာတာဝန်ကအကြီးအကျယ်ပြစ်တင်ရှုတ်ချနေပေမဲ့သိစာထင်ရှားတဲ့တိုးတက်မှုတွေမတွေ့ရသေးတဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးမက်ပွန်ပီယိုနဲ့ဗန်နိုင်းဝန်ကြီးစတီဖန်မနူချင်တို့ထံပေးပို့တဲ့စာထဲမှာထက်လွှတ်တော်မှတ်လေးဦးကပြောဆိုထားကြတာပါ။တော်တော်မှတ်တည်းရဲ့စာထဲမှာတော့အခြေခံလူခွင့်ရေးကိုချုပ်ဖောက်တဲ့လိုရည်တွေပေါ်အမေရိကန်ကတိကျမှာမဟုတ်ချောင်ပြတ်သားဖို့လိုတဲ့အတွက်ဘူဂျန်မူကြီးမင်းအောင်လိုင်းပါဝင်တခြားထိတ်တဲအရာရှိတွေကိုပိတ်ဆို့တံခတ်ရေးယူဖို့တိုက်တွန်းထားပါတယ်။အမေရိကန်ရဲ့ပိတ်ဆို့တံခတ်ရေးယူမှုတွေဟာရိုဂျန်နဲ့တခြားတိုင်းရင်းသားလူနည်းစုတွေပေါ်လူခွင့်ရေးချုပ်ဖောက်မှုမျိုးတွေလိုအထောက်အထားတွေနဲ့အထင်ရှားတွေ့နေရတဲ့လိုရည်တွေအတွက်တာဝန်ခံမှုရှိအောင်ပြင်းပြင်းထန်ထန်သတိပေးဖို့ရည်ရွယ်ထားတာဖြစ်ပေမဲ့သမ္မတဒေါ်နယ်ထရန့်အစိုးရကတော့တစုံတရာအရေးယူတာမရှိတဲ့အကြောင်းလည်းဖော်ပြထားပါတယ်။အမေရိကန်ဗန်နိုင်းဝန်ကြီးဌာနကတော့လူခွင့်ရေးချိုးဖောက်မှုတွေနဲ့ဆက်နွယ်ပြီးမြန်မာစစ်တပ်ကတပ်မှုလျောက်ကိုပြီးခဲ့တဲ့ဩဂုတ်လထဲမှာပဲအရေးယူတံခတ်ထားပေမဲ့ထက်လွှတ်တော်မှတ်တွေကတော့လုံလောက်မှုမရှိတဲ့အကြောင်းနိုင်ငံတကာလူခွင့်ရေးချိုးဖောက်မှုတွေကိုအရေးယူနိုင်မှုပြတ်ထန်းထားတဲ့မက်ဂနစ်ကီအယ်ရီယာမြန်မာစစ်တပ်ကြီးကဲကိုအရေးယူပြီးအမေရိကန်မှာပိုက်ဆံမှုတွေရှိရင်ထိချုပ်သွားဖို့နဲ့ပြည်ဝင်ခွင့်တားမြစ်ဖို့လည်းတိုက်တွန်းခဲ့ကြတာပါ။ရိုဂျာဆိုတဲ့အမည်ကိုတရားဝင်အသိမပြုလက်ခံမထားတဲ့မြန်မာအစိုးရနဲ့မြန်မာစစ်တပ်ကတော့နိုင်ငံတကာကဆွဆွဲနေသလောက်လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်နေတာမရှိကြောင်းနဲ့ကျူးလွန်သူတွေကိုပေါ်ထုတ်ရေးယူတာတွေရှိခဲ့ကြောင်းလည်းတုံ့ပြန်ထားကြပါတယ်။